သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါသောရရှင်များကို January 15ရက်ဗုဒ္ဓနေ့အတွက် SPS News/ သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကဒေရောအောင်ပါဒီနေ့အတွက်ထိတ်တန့်သတင်းများယူကရိန်းမှာအော်စတြေးလျန်ကျောင်းစီယာတပ်ခံရမှာကိုစိုးရိမ်ယူကရိန်းတွင်မဲလ်ဘန်မြို့မှာကျောင်းစီယာအော်စကာဂျန်ကင်းစ်ကိုရုရှားတပ်ဖွဲ့ဝင်များကတပ်ဖြတ်ခံရတဲ့ဆိုတဲ့သတင်းများထွက်ပေါ်နေချိန်မှာ၎င်းရဲ့ကန်ချမာကိုအော်စတြေးလျတာဝန်ရှိသူများကအလင်းမြန်ဖော်ထုတ်ကူညီရန်ကြိုးပမ်းလျက်ရှိပါတယ်အသက်32နှစ်အရွယ်စစ်သုံးပန်းအဖြစ်ဖမ်းဆီးခံထားရပြီးပြီးခဲ့သောလကဆိုရှယ်မီဒီယာဗီဒီယိုများပေါ်တွင်ရုရှားစကားပြောတဲ့ဖန်ဆီးသူကရိုက်နှက်စစ်ဆေးမေးမြန်းတာကိုတွေးရှိလိုက်တဲ့အခါမှာအော်စတြေးလျမှာသီးသီးသာသာတုန်လှုပ်သွားခဲ့ပါတယ်။နိုင်ငံခြားရေးနဲ့ကုန်သွယ်ရေးဌာနကအစည်းအဝေးခန်းစားကိုဒီဗီဒီယိုကိုအတိမပြုရသေးတော့လဲဒီဖက်သည်မစ္စတာဂျန်ကင်းရဲ့ဘေးအန္တရာယ်ခင်ရေးအတွက်ကြီးမားသောစိုးရိမ်ပူပန်များရှိနေတယ်လို့ပြောဆိုပါတယ်။အမျိုးသားအော်တီဇင်မဟာဗျူဟာအသစ်လိုအပ်အမှန်တကယ်ပြောင်းလဲမှုအောင်မြင်ပါကအမျိုးသားအော်တီဇင်မဟာဗျူဟာအသစ်ကိုဂရုတစိုက်အကောင့်ထဲဖွင့်ရန်လိုအပ်ကြောင်းမသန်စွမ်းသူများအဖွဲ့က January 14ရက်နေ့ကပြောဆိုလိုက်ပါတယ်မဟာဗျူဟာမှာဂတိကဝတ်22ခုကိုဖော်ပြထားပြီးအစီအစဉ်သည်ဩစတြေးလျမှာအော်တီဇင်အဖြစ်များတဲ့နှုန်းကိုဖော်ထုတ်ရန်အတွက်ဒေါ်လာ3,000,000နီးပါးပါဝင်အစီအမံများအတွက်42.3%ရထားပါတယ် People with Disability Australia ကလူထောင်ပေါင်းများစွာသည်၎င်းတို့ရဲ့ထောက်ပံ့ခြင်းရရန်၎င်းတို့ရဲ့အရေးချင်းပြည့်မီမှုကိုပြန်လည်ကဲဖြတ်ပြီးနောက်တွင် Autism ဝေဒနာရှင်ထောင်ပေါင်းများစွာကိုဒီစီစဉ်မှအတင်းကျပ်ဖယ်ရှားစေခဲ့သည့်အစိုးရရဲ့အမျိုးသားမတန်ဆွမ်းမှုအာမခံအစီအစဉ်အားပြုပြင်ပြောင်းလဲမှုများနဲ့တပြိုင်တည်းလှုပ်ဆောင်နေခြင်းဖြစ်ကြောင်းမတန်ဆွမ်းသူများဩစတြေးလျမှာပြောဆိုပါရင် Australian Autism Alliance ရဲ့တွဲဖက်ဥက္ကဋ္ဌ Jenny Garavolos ကမဟာဗျူဟာသည်အမခံကောင်းတော်လဲအမျိုးသားစီမံကိန်းနဲ့အညီပြည်내နဲ့နေမည်များအားပံ့ပိုးကူညီမှုပေးရန်သေချာစေရန်အတွက်စနစ်များထားရှိရမယ်လို့ပြောဆိုသွားပါတယ်ဒေါ်အောင်ဆန်းစုကြည်အကြီးအကျယ်ခံရတဲ့ပါစုစုပေါင်းဆက်ဖို့ရှိဝင်ခဲ့သမျှရွေးကောက်ပွဲတိုင်းအပြတ်သက်နိုင်တဲ့ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့စုစုပေါင်းအကျဉ်းချတဲ့နှစ်ဟာ January 14ရက်နေ့မှာ19နှစ်ပြည့်သွားပြီလို့ Burma Campaign UK ကပြောဆိုပါတယ်ဒေါ်အောင်ဆန်းစုကြည်ဟာ2021February 1ရက်နေ့ကတည်းကနောက်ဆုံးအချင်းချခံရတာဖြစ်ပြီးဒီအချိန်ဟာသဒုတ်ထအချိန်အချင်းချခံရတာဖြစ်တယ်လို့ Burma Campaign UK ကသူ့ရဲ့ internet စာမျက်နှာပေါ်မှာထုတ်ပြန်လိုက်ပါတယ်မြန်မာဆရာနာရှင်ကဒေါ်ဆန်းစုကြည်ကိုစုစုပေါင်း19နှစ်အချင်းချခဲ့တာကသူ့ကိုစစ်တပ်ကကြောက်နေတုံးပဲဆိုတာဆယ်စုနှစ်တွေကြာလာခဲ့ပေမဲ့ပြသနေတယ်လို့ Burma Campaign UK ရဲ့ director Mark Farmana ကပြောဆိုပါတယ်စစ်ကောင်စီကဥပဒေမဲ့ဖမ်းဆီးထားတဲ့ဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံရေးအချင်းသားအားလုံးကိုလွှတ်ပေးဖို့လဲ Burma Campaign UK ကတောင်းဆိုလိုက်ပါတယ်ရွေးကောက်ပွဲတိုင်းမှာမြန်မာပြည်သူတွေကဒေါ်အောင်ဆန်းစုကြည်ကိုအကြီးအကျယ်ထောက်ခံလုပ်ပိုင်ခွင့်ပေးခဲ့ပေမဲ့စစ်တပ်ကတော့ပြည်သူတွေကဘယ်တော့မှအဲ့ဒီလိုလုပ်ပိုင်ခွင့်မပေးခဲ့တဲ့အတွက်စစ်ကောင်စီဟာတရားဝင်မှုမရှိဘူးလို့လဲ Burma Campaign UK ကပြောဆိုပါတယ်နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPP ရဲ့အဆိုအရစစ်ကောင်စီကဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသား21,509ယောက်ရှိနေပြီးဒေါ်အောင်ဆန်းစုကြည်ဟာအဲ့ဒီထဲကတယောက်ဖြစ်ပါတယ်စစ်တပ်အာဏာသိမ်းကလေးကကလေး989ယောက်အပါအဝင်လူပေါင်း 28,000 ကျော်ကိုဖမ်းဆီးခဲ့တယ်လို့ဖော်ပြထားပါတယ် Trump ပေါ်အရေးယူနိုင်တဲ့အထောက်အထားတွေတရားရေးဌာနကထုတ်ပြန်ရေကောက်ပွဲရှုံးနေခဲ့ရတဲ့ရလတ်ကိုပြောင်းလဲပြစ်ဖို့ကြိုးပမ်းခဲ့တာနဲ့ပတ်သက်ပြီးလက်ရှိရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်တဲ့အထောက်အထားအလုံးလောက်ရရှိထားတယ်လို့တရားရေးဌာနအထူးစုံစမ်းစစ်ဆေးမှု Jack Smith ရဲ့လွှတ်တော်ကိုတင်သွင်းတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရွေးကောက်ပွဲရလဒ်ကိုဥပဒေကြောင်းအရစိန်ခေါ်ဖို့အထမမြောက်ခဲ့တဲ့နောက်ပိုင်း Trump ဟာအာဏာရဖို့ရာဇဝတ်မှုမြောက်တဲ့နီလန်းတွေနဲ့ကြိုးပမ်းခဲ့တာထင်ရှားတယ်လို့လည်း American တရားရေးဌာနရဲ့အင်္ဂါနေ့အစောပိုင်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မှန်တကယ်မေးရလတ်တွေကိုလက်မခံဖို့ပြည်내ဆိုင်ရာတာဝန်ရှိသူတွေကိုတိုက်တွန်းခဲ့တာသူရှုံးနေခဲ့တဲ့ပြည်내ခုနှစ်ခုကရလတ်တွေကိုမမှန်ကန်တဲ့နှီးနဲ့ပြောင်းလဲဖို့လှုပ်တာကိုဂျိုးအတွက်ဒုသမ္မတမိုက်ပန့်စ်နဲ့တရားရေးဌာနတာဝန်ရှိသူတွေကိုဖိအားပေးတာတွေရှိခဲ့တယ်လို့ဖော်ပြထားပါတယ်2021ခုနှစ်ဇန်နဝါရီလ6ရက်နေ့မှာသမ္မတရွေးကောက်ပွဲရလတ်ကိုအတည်ပြုဖို့ကျင်းပနေတဲ့လွှတ်တော်ကိုလူအုပ်နဲ့ဝင်ရောက်စည်းဖို့ညွှန်ကြားခဲ့တာစတဲ့အချက်လက်အထောက်အထားတွေရရှိထားကြောင်းအထူးစုံစမ်းစစ်ဆေးမှုရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒုတိယသက်တမ်းအတွက်ရှင်ပြန်ခဲ့တဲ့ Trump ဟာသမ္မတလောင်းတဦးရဲ့လုတ်ပိုင်ခွင့်အပြင် American ဆိုအားရဲ့လုတ်ပိုင်ခွင့်အာဏာတွေကိုပါအသုံးပြုလုံဆောင်ခဲ့တဲ့အထောက်အထားတွေတွေ့ရှိရတယ်လို့ဖော်ပြထားပါတယ်။ဒီစဉ်သတင်းတို့ News Flash များပုံမူချသည့်ရန် SBS Language Podcast ကိုသွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ